အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တွေကြားငြိမ်းချမ်းရေးဆိုင်ရာဆက်စပ်ညှိနှိုင်းပွဲတွေစနေနေ့ကပြန်ဆပါတယ်။တာလီဘန်နဲ့နိုင်ငံဖွဲ့နဲ့နိုင်ငံရေးအကြသဘောတူညီချက်တစ်ခုရပြီးအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ဖို့ရည်ရွယ်တဲ့တနစ်ကြာဆက်စပ်ညှိနှိုင်းပွဲကိုသမ္မတဒေါ်နယ်ထရမ့်ကအယူဒီရဲ့ရက်ပစ်လိုက်အပြီး3လကြာမှဆွေးနွေးပွဲပြန်ဆတာပါ။ကာတာနိုင်ငံဒိုဟာမြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုအာဖဂန်ဘွားအမေရိကန်အထူးဆက်စပ်ညှိနှိုင်းရေးကိုယ်စားလှယ်ဇယ်မီခလီဇက်ကဦးဆောင်တယ်လို့အမေရိကန်သတင်းရင်းမြစ်တစ်ခုကအပြည့်အဝကိုပြောပါတယ်။တာလီဘန်အဖွဲ့ရဲ့ဆက်စပ်ညှိနှိုင်းသူတွေကဒိုဟာမြို့မှာခြေစိုက်တာပါ။ဒိုဟာမှာဒီကနေ့လုပ်တဲ့ဆွေးနွေးပွဲတွေကိုအမေရိကန်ပြန်တက်ပါတယ်ဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ကတိုက်ပွဲတွေလျှော့ချပြီးအဓိကနေတဲ့ဆင့်အာဖဂန်ပြည်တွင်းဆက်ဆက်ညှိနှိုင်းပွဲတွေဖြစ်လာပြီးတော့အပြည့်အခရက်ဆဲဖို့ဖြစ်ပါတယ်လို့အမေရိကန်သတင်းရင်းမြစ်ကပြောပါတယ်ဆွေးနွေးပွဲတွေကိုတနင်္ဂနွေနေ့မှာဆက်လုပ်မယ်လို့အစည်းအဝေးပြီးတဲ့နောက်တာလီဘန်ပြောခွင့်ရတူက Twitter မှာရေးပါတယ်ဆွေးနွေးပွဲတွေကိုရပ်ထားတဲ့နေရာကနေပြန်ဆပါတယ်သဘောတူညီချက်လက်မှတ်ရေးထိုးဖို့နဲ့ဆက်ဆက်တဲ့ကိစ္စရပ်တွေကိုကျွန်တော်တို့ဆွေးနွေးကြပါတယ်လို့တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကပြောပြီးတခြားအသေးစိတ်တွေကိုတော့မပြောပါဘူး